နှစ်နိုင်ငံသဘောတူညီချက်အရအခုလလယ်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကနေဒုက္ခသည် 2,000 ကျော်မြန်မာကိုပြန်ပို့မယ်လို့နှစ်ဖက်အစိုးရတာဝန်ရှိသူတွေကအတိအလင်းပြောထားပြီးဖြစ်ပါတယ်မြန်မာအစိုးရအနေနဲ့လည်းဒီရက်ပိုင်းအတွင်းဒုက္ခသည်တွေပြန်လည်ဝင်ရောက်လာတဲ့အခါလိုအပ်မဲ့စာဝတ်နေရေးနဲ့ကျန်းမာရေးအတွက်ပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဇာကဒုက္ခသည်စခန်းအမှတ်73မှာရှိတဲ့ဥက္ကမောင်ကတော့နိုဝင်ဘာလ10ရက်နေ့ဒီနေ့အထိသူတို့တွေကဘသူတွေမြန်မာနိုင်ငံကိုပြန်ရမယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရကတရားဝင်အသိပေးတာမရှိသေးဘူးလို့ RFA ကိုပြောပါတယ်
ကျွန်တော်မြန်မာနိုင်ငံဆဲမှာပါသလားမပါသလားဘယ်သူကလည်းမသိဘူးချင်းချင်းလင်းလင်းပြောရင်ပွဲလဲမင်းသားကိုလုံးဝမရှိဘူးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကလည်းပြုတ်ဖို့ခဲ့ရှိတယ်ဒီဒုက္ခစစ် repatriation ကိစ္စဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့ UNICEF နဲ့လုံးဝမဆိုင်ဘူးဒုက္ခစစ်တွေဆွန်ပြရပဲပြောခဲ့တယ်လူကျွန်တော်တို့သွားမလားမသွားမလားကျွန်တော်တို့ကိုယ်တိုင်ဆွန်ပြရမယ်ကိစ္စဖြစ်နေပြီအဲ့ဒါကြောင့်မလို့နိုင်ငံသဘောတူထားတဲ့စာချုပ်မှလည်းတခုရေးထားတာချင်းချင်းလင်းလင်းရှိခဲ့တယ်အဲ့ဒါပါလဲဆိုတော့accept and voluntary repatriation PM လို့ပြောခဲ့အခုအတင်းအာဓမ္မလို့ဆိုရင် that accept and voluntary repatriation မဖြစ်ဘူ
းဥက္ကမောင်ဟာမောင်နှောမြို့နယ်မှာနေထိုင်ခဲ့တဲ့သူဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ် August လကအကြမ်းဖက်မှုဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတန်းရှောင်နေခဲ့တာလို့ပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာရေးနဲ့ပတ်သက်လို့တောင်းဆိုတဲ့အထဲမှာဆိုရင်သူတို့ကိုရိုဟင်ဂျာနာမည်အသုံးပြုခွင့်မူလနေရက်တွေကိုပြန်လည်နေထိုင်ခွင့်ပေးရေးအပါအဝင်နိုင်ငံတကာရဲ့အကအွယ်ရရှိရေးနဲ့ပြစ်မှုကျူးလွန်ခဲ့သူတွေကိုတရားဥပဒေအရပြစ်ဒဏ်ပေးပြီးတရားမျှတခွင့်ရရှိရေးဆိုတာတွေပါဝင်ပါတယ်ဒီလိုအချက်တွေရမယ်ဆိုရင်မြန်မာနိုင်ငံကိုပြန်မယ်လို့ဥက္ကမောင်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တချို့တဝက်ကိုကနေဒါနိုင်ငံကသူတို့စီပြောင်းရွှေ့နေရာချထားနိုင်တယ်ဆိုတဲ့ကံလန့်ချက်ကိုတော့ဥက္ကမောင်ကလက်မခံဘူးလို့ပြောပါတယ်
ကျွန်တော်တို့လုံးဝလာမခင်ဘူးပါအဲ့ဒါကျွန်တော်တို့ကတော့အပေါ်လက္ခဏာဆောင်တဲ့ရမဟုတ်ဘူးကျွန်တော်တို့နိုင်ပေါင်းများတော့ဆောင်ပေါင်းများတော့နေခဲ့တဲ့နိုင်ငံတစ်ခုကနေဆွဲလဲပြီးတော့တခြားနိုင်ငံမှာယာယီနေတိုင်းတာမဖြစ်သင့်ဘူးဘာဖြစ်လို့ဆိုတော့ကျွန်တော်တို့ ID ပြောင်းလုံးနေသေးလို့အရာရောက်မှာပဲတာကိစ္စကကနေဒါ BP ဘင်းနေခပ်ပြီးကျွန်တော်တို့ခေါ်နေတာကျွန်တော်တို့ချူစလို့မရဘူးဒီကိစ္စကို
ကော့ဇက်ဘဇာကဒုက္ခသည်စခန်းတွေကတချို့တွေဆိုရင်မြမကိုပြန်ရမယ်ဆိုတဲ့စည်ရင်းမှာသူတို့နာမည်တွေပါတယ်ဆိုတဲ့စခန်းအတွင်တရားမဝင်သိရတဲ့တဲ့တင်တွေကြောင့်မအိတ်နိုင်မစားနိုင်သူတွေရှိတယ်လို့ဦးခမောင်ကပြောပါတယ်ဒီလိုပြောကြတဲ့ပတ်သက်ပြီးတော့ RFA ကတီးခြားအတည်ပြုနိုင်ခြင်းတော့မရှိပါဘူးမြန်မာအစိုးရဘက်ကနှစ်နိုင်ငံသဘောတူညီချက်တွေရဲ့မှာဒုက္ခသည်တွေကိုယ်တိုင်စံသားအလျောက်ပြန်လာလို့မှသာပြန်လာခွင့်ပြုမယ်လို့ဖော်ပြထားတဲ့အတွက်ဒီအတိုင်းသာဆောင်ရွက်သွားမှာဖြစ်ကြောင်းပြောထားပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကမြန်မာဘက်ကစီစစ်ပြီးပြန်ခေါ်မယ်ဆိုသူတွေဟာသူတို့ကိုယ်တိုင်ပြန်လာလို့ကြောင်းလက်မှတ်ရေးထိုးထားသူတွေဖြစ်တယ်လို့ပြောပါတယ်။
ဒီအမှုမှာအကြည့်ရတာပြောပြရတာဒီ channel လက်ခံရေးလုပ်ငန်းစဉ်ဟာ voluntary basis ဖြစ်ရတယ်။ဒီ channel ရရှိတဲ့ form တွေပါသလိုရှိရင်လည်းဟာလက်ခံရခိုင်တဲ့ဖြစ်ရင်လက်ခံတော့လက်ပြရ။အဲ့တော့ပါရပေါ့နော်။အဲ့ဒါဒါသူကိုယ်ရင်ကြည့်ရဌာနရှိတဲ့အရာဒီဒီပြန်လာမယ်လို့ဒီဌာနကြည့်ကျွန်တော်ပြရတာလက်ခံပြင်လာတာပေါ့နော်။ဒီ social media ရတော့ရှိနေမှာ။လုပ်ငန်းဆိုတာအောင်မြင်အောင်ဒီတစ်ခုရှိလုပ်နေတဲ့ဒီပုံစံရှိတဲ့အတော့ကြည့်နေရှိတယ်။ဒီလူတွေကတော့ဒါလေးတရင်ပြင်
ကိုဖီအနန်ဦးဆောင်တဲ့ရခိုင်အရေးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်အဖြစ်ဆောင်ရွက်ခဲ့တဲ့ဦးအေးလွင်ကဒီလအတွင်းဒုက္ခသည်တွေနေရပြန်ရေးဖြစ်မြောက်ဖို့လှုပ်ဆောင်တဲ့အချက်တွေကိုအခုလိုထောက်ပြပါဗျ။
လွတ်လပ်သောဆန္ဒနဲ့ပြန်ဖို့အတွက်ကသူတို့ရဲ့စိုးရိမ်မှုပေါကလေးကိုပြပြအောင်ဘယ်လိုနည်းနဲ့ပဲလုပ်ဖို့လိုအပ်ပါလေ။ဂုံတိတ်ခါရှိစွာဖြင့်ပြန်ရပါလိမ့်မယ်။ပြီးရင်မိမိတို့ဘိုးဘွားဘီပင်အဆက်ဆက်ကနေထိုင်ခဲ့တဲ့အင်းကြီးမှာသူတို့ပြန်နေဖို့လိုအပ်တယ်။သူတို့ပိုင်ဆိုင်ခဲ့တဲ့ပစ္စည်းတွေလဲရတွေအလုံးကိုပြန်လဲပြီးတော့မရှိတော့ရင်လည်းကြောကြီးပေးတယ်ဆိုတဲ့ပုံစံမျိုးပေါ့လေ။တစုံတရာလုံမယ်ဆိုတဲ့အာမခံချက်တွေကိုပေးဖို့လိုအပ်ပါလေ။အဲ့ဒီသတင်းစကားတွေကိုတက်လျော်တဲ့ဒီလန်းနေနဲ့သူတို့ထံကိုရောက်ဖို့လိုအပ်ပါလေ။
အခုနှစ်ဇန်နဝါရီလ22ရက်နေ့ကစတင်ပြီးမြန်မာနိုင်ငံဘက်ကနေရပြန်လာလို့တဲ့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံဆောင်ရွက်သွားမယ်လို့ကြေညာခဲ့ပေမဲ့ပြန်လာတဲ့သူမရှိသေးတာဖြစ်ပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေများနေချိန်ဒီလိုအချိန်မှာမြန်မာအစိုးရဘက်ကဒုက္ခသည်တွေနေရပြန်ဖို့အစိုးရရဲ့ဆောင်ရွက်ထားမှုတွေအပေါ်ဒုက္ခသည်တွေနားလည်လက်ခံလာနိုင်အောင်ရှင်းပြနိုင်ဖို့လည်းလိုအပ်နေပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးဟာမြန်မာအစိုးရအတွက်အရေးကြီးတဲ့လုပ်ငန်းစဉ်ဖြစ်တယ်လို့အခက်အခဲတွေရှိနိုင်တဲ့အပေါ်လူခွင့်ရေးရှိနေဦးသိန်းတန်ဦးကအခုလိုပြောပါဗျ။
်မမတရားဆွဆွဲခံထားရတဲ့ရှိတဲ့အနေအထားမှာဒုက္ခတွေပြန်လာနိုင်အောင်မြင်မှုတစ်ခုပဲထောင်တဲ့ခြေရယ်ဆိုတော့ပိုကောင်းတာပေါ့အဲ့လိုလက်ခံနိုင်မှနိုင်ငံတော်မြန်မာပြန်လာပြီးတော့သူ့ရဲ့ယက်တိကျသဘောထားအမှန်ကိုဒီကဘာကိုပြနိုင်မှဖြစ်တဲ့အတွက်ဒီကိစ္စတော့မြန်မာနိုင်ငံဆူရဘက်ကမဖြစ်မနေဆောင်ရမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်တယ်ဗျလက္ခဏာတွေရှိနိုင်တယ်ရိုးရိုးသားသားသဘောမတူတဲ့ရခိုင်မျိုးသားတွေလို့ဒီလိုရှိနိုင်တယ်လို့လက်ရှိအစိုးရကိုအကြတဲ့တွေ့အောင်တဲ့ဒီကိစ္စကိုအကြောင်းရောက်ပြီးတော့မျိုးသားတစ်စပေါက်တွေပါဘာညာဆိုပြီးတော့သူ့ဘူးမှုတွေဖြစ်အောင်လုပ်တတ်လို့ရှိနိုင်တယ်ဗျ
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်စုစုပေါင်း9သိန်းကျော်ရောက်ရှိနေတယ်လို့နိုင်ငံတကာအတိုင်းအဝိုင်းကပြောဆိုနေကြပြီးမြန်မာအစိုးရဘက်ကတော့လူဦးရေ9သိန်းကျော်ရောက်ရှိနေတယ်လို့တွက်ဆထားပါတယ်ရှင်